အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါ်ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်မြန်မာအစိုးရဒုသမ္မတဦးညံ့ထွန်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံစဉ်အတွင်းတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေရှေ့ကိုတက်လှမ်းနိုင်ဖို့အတွက်မြန်မာတက်မတော်ရဲ့ထင်သာမြင်သာရှိတဲ့ထောက်ခံမှုမျိုးအမေရိကန်ပြည်ထောင်စုဘက်ကမြင်တွေ့လို့ဆိုတော့ပြောဆိုခဲ့တဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ကပြောပါရယ်အဲ့ဒီတည်းမှာပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံမှုရှိဖို့လူခွင့်ရေးကိုလေးစားဖို့နဲ့အရက်ဖက်အုပ်ချုပ်မှုကိုခွင့်ပြုဖို့တွေလည်းပါဝင်တယ်လို့သူမကပြောပါရယ်ညဉ့်ညရင်နဲ့ကလေးစစ်သားကိစ္စတွေနဲ့ပတ်သက်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တုံ့ပြန်ပြောကြားချက်တွေကိုသူ့အနေနဲ့အားရမိတယ်လို့လည်းပြောပါရယ်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ဟာပြီးခဲ့တဲ့မေလ9ရက်နေ့ကတော့ရခိုင်လူမှုတိုင်ဝိုင်းကတာဝန်ရှိသူတွေနဲ့ရောမွတ်စလင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ပါအမေရိကန်တိုင်ယုံမှာတွေ့ဆုံခဲ့ပါတယ်။မေလ9ရက်ကနေ10ရက်နေ့ထိမြန်မာနိုင်ငံမှာရှိနေစဉ်အတွင်းသူမဟာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေလူမျိုးစုချင်းချင်းကြားအကြမ်းဖက်မှုတွေအပြင်ကလေးစစ်သားကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။